အမေရိကန်နိုင်ငံနဲ့ကျောင်းတန်တွေနဲ့နိုင်ငံတကာကျောင်းသားတွေအနေနဲ့လာမယ့်ဆောင်းရာသီစာသင်ကာလအတွင်းသင်ကြားမယ့်အတန်းတွေကိုအွန်လိုင်းကနေတက်ပြီးလူကိုယ်တိုင်မလာရောက်ဘူးဆိုရင်သူတို့ရဲ့ကျောင်းသားဗီဇာနဲ့နေခွင့်ဆုံးရှုံးမှာဖြစ်ကြောင်းအမေရိကန်ဆိုးဝါးမူဝါဒပြောင်းလဲလိုက်တာနဲ့ပတ်သက်ပြီးအမေရိကန်နာမည်ကြီးတက္ကသိုလ်ကြီးတွေဖြစ်တဲ့ Harvard နဲ့MIT နည်းပညာတက္ကသိုလ်တို့ကဗဟုအစုအကိုဗုဒ္ဓဘူးနေမှာတရားစွဲလိုက်ပါတယ်။ဗီဇာအနေထားပြောင်းသွားတာနဲ့ပတ်သက်ပြီးလာမယ့်ဆောင်းရာသီစာသင်ကာလမှာအွန်လိုင်းကနေတက်မဲ့နိုင်ငံတကာကျောင်းသားတွေအတွက်လူမှုကြီးကြပ်ရေးနဲ့အောက်ခွန်ဌာန ICE နဲ့အမိငယ်လုံခြုံရေးဌာန DHS တို့ကရည်ရွယ်မှုတွေလှုပ်လာမှာကိုယာယီအကာအကွယ်ပေးဖို့နဲ့ကနဦးနဲ့အမြဲတမ်းကင်းလွတ်ခွင့်ပေးဖို့ပန်ကြားတဲ့အနေနဲ့တရားစွဲဆိုလိုက်တာဖြစ်ပါတယ်။လူဝင်မှုကြီးကြပ်ရေးနဲ့အကောက်ခွန်ဌာနရဲ့ဒီလှုပ်ဆောင်မှုကြောင့်တိမ့်နေချီတဲ့နိုင်ငံတကာကျောင်းသားတွေ American နိုင်ငံရင်းပညာသင်ကြားနိုင်တဲ့အခွင့်အလမ်းဆုံးရှုံးမှုရှိတယ်လို့တင်ပြပြီးတရားစွဲဆိုထားတာဖြစ်ပါတယ်။ဒီတက္ကသိုလ်နှစ်ခုစလုံးဟာ Massachusetts ပြည်နဲ့ Cambridge မှာတည်ရှိပြီးသူတို့က Boston မြို့ကဗဟိုတရားရုံးမှာဥတိုက်လျှောက်ထားခဲ့ကြတာဖြစ်ပါတယ်။ American နိုင်ငံမှာနိုင်ငံတကာကျောင်းသားတန်းကျော်ရှိနေပြီးထပ်ဝက်လာတာတရုတ်နဲ့အိန္ဒိယနိုင်ငံတွေကလာရောက်ကြသူတွေဖြစ်ပါတယ်။